စကိုင်းတိုင်းဒေသကြီးဒဇယ်မြို့ကပောင်းကြကြေးရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပစ်ခတ်လို့ရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။မနေ့ဩဂုတ်လ26ရက်နေ့တုန်းကလည်းစစ်တပ်ကရွာထဲကိုဝင်လာပြီးတော့ပစ်ခတ်ခဲ့တာလို့ရွာခံတွေကပြောပါတယ်။
ဒါပြင်မွေတိုင်းပေါင်းမြုပ်နေတယ်မှာလည်းစစ်တပ်ကအင်အားတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်အဖြစ်ဆိုရန်ကုန်ကလာတဲ့တရင်ကိုကြကြသိမ်းပြောပြပေးပါရှင်။ဒဇယ်မြို့နယ်ဆက်မန်ပတ်ဝန်းကျင်ဝေးတဲ့ကပောင်းကြကြီးရွာကိုဩဂုတ်လ26ရက်နေ့လယ်ပိုင်းကစစ်တပ်ကဝင်လာပြီးညဘက်ပိုင်းမှာတော့ရနေ့ကြီးတွေနဲ့စပီးပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဩ
အရာမျိုးတွေဒီလိုထပ်ပြီးရိုက်ချက်တယ်မင်းကလည်းအဲ့ကိနေရပြီးတော့ရရောက်ချင်းအဲ့ဒါဒါတွေဝင်ပြီးတော့သူတို့ဒီမှာတော့ကျမတို့မြောက်ပိုင်းကနေစဝင်ပါတယ်မြောက်ပိုင်းကနေစဝင်ပြီးတော့တောင်ပိုင်းရောက်တော့အိမ်ကြီးစပြီးတော့ဖြစ်သွားပါတယ်တစ်ချက်တော့ပြစ်ချက်ကြပါ PDF တွေလည်းလုံးဝတိုက်ခိုက်မှုမရှိပါဘူးလူငယ်တွေလည်းလုံးဝတိုက်ခိုက်မှုမရှိပါဘူးရွာဝေးမြင့်တက်တို့အမိတို့လည်းဖြစ်မှာတွေတောက်တော့လူငယ်တွေလည်းဘယ်သူမှမခုခံပါဘူးဒီလိုဟာနဲ့ဒီလိုပဲဖြစ်ခဲ့နေတာပါ PDF တွေဆောက်နေနေရတာအဲ့လိုကတော့ရွာဒီရွာသားတွေကလုံးဝမခုခံဘူးရက်ကရွာလူတွေကတကယ်တကယ်ကြည့်ရတာတော့ပြီးတော့အဲ့ဒီလိုပြရတာကဘာလို့မှတော့မပါဘူးကိုတော်ကြီးကဘယ်တော့နေကြတာဒါလို့မလို့လုံးချောင်းမှမူဘယ်တော့လို့မှမလုံးချောင်းမှမူသူတို့တွေကအခုပြရတော့ကြောချင်ကိုလိုက်ပြမင်းများဆိုတော့လေအဲ့တော့အခုပဲအခုလည်းကိုတော်ကိုလူပြီးတော့ဒါအခုတော့ကြည့်တဲ့အခါပဲတော့နေရတာ
စစ်တပ်ကဖမ်းထားသူတချို့ရှိတယ်လို့လည်းသူကပြောပါတယ်ကပောင်းချဂျေးရွာဟာအင်ဂျီ900လောက်ရှိတဲ့ဂျေးရွာကြီးဖြစ်ပြီးစစ်တပ်ကမကြကနာဆိုသလိုဝင်ပြီးတော့အသုံးဆောင်ပစ္စည်းတွေယူဆောင်လာရှိတယ်လို့လည်းပြောပါတယ်ဘာကြောင့်အခုလိုလာကြလဲဆိုတာရွာကန်တွေလည်းအတိအကျမသိဘူးလို့ဆိုပါတယ်အခုတစ်ခေါက်ကခုနှစ်ကြိမ်မြောက်လို့ပြောပါတယ်ဒီအချိန်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးဒါကတော့သခိုင်းတိုင်းဘက်ကအခြေအနေပါမကွေးတိုင်းပေါ့မြုပ်နယ်တောင်ပိုင်းမှာလည်းစစ်တပ်ကအင်အားဖြည့်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရင်တန်းဒီကနေ့မိုင်းထိခဲ့တယ်လို့လည်းဒေသခံတူကအခုလို့ပြောပါတယ
်အခုဖြစ်တာကဝန်ကျုံးနဲ့ပင်တော်ကြားမှာဖြစ်တာတော့သူတို့မှသူတို့လာလို့သူတို့မိုင်းနေတယ်မိုင်းနေပြီးတော့တာယာရတဲ့လူတွေလားပြေတဲ့လူတွေလားမိဖန်းတာထမ်းပြီးတော့ပြန်သွားကြတာလား
ပေါ်မြူနယ်တောင်ပိုင်းဒေသတွေမှာစစ်တပ်ကစစ်ကြောင်းသုံးကြောင်းခွဲပြီးအခုရပိုင်းတွင်လှည့်လည်သွားလာနေပါတယ်။ပေါ်မြူနယ်တောင်ပိုင်းမှာဒေသခံ PDF တွေနဲ့စစ်တပ်အကြားမကြကနာဆိုသလိုတိုက်ပွဲတွေဖြစ်သလိုပေါ်မြူနယ်တောင်ပိုင်းကနေပေါ်မြူဘော်ကိုဂျမ်းမာကြီးနဲ့လူမှုရေးကိစ္စအရသွားရောက်သူ10ဦးထက်မနည်းကိုလည်းစစ်တပ်ကဖမ်းဆီးခဲ့ပါတယ်ခင်ဗျာ
။စကိုင်းတိုင်းဒဇယ်မြို့ကပောင်းကြကျေးရွာကိုစစ်ကောင်စီတပ်ဘက်ကဝင်ရောက်ပစ်ခတ်နေတဲ့အခြေအနေမကွေးတိုင်းပေါ်မြူနယ်ကစစ်တပ်ကအင်အားဖြည့်နေတဲ့အကြောင်းစတဲ့အကြောင်းစုံကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။